ဝေဖန်မှုတွေထွက်ပေါ်နေတဲ့တင်းသားအိတိုင်းဝန်ကြီးချုပ်ဒေါက်တာလဲလက်မော်နဲ့ပတ်သက်ပြီးအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကဒေသခံတွေနဲ့လှုပ်တော်ကိုယ်စားလှယ်တွေကိုခေါ်ယူစစ်ဆေးနေတယ်လို့သိရပါတယ်။ဝန်ကြီးချုပ်နဲ့ပတ်သက်တဲ့အကြောင်းအရာတွေလိုက်မေးမြန်းနေတာလို့ခေါ်ယူမေးမြန်းခံရတဲ့အမည်မဖော်လိုတဲ့တပွဲဒေသခံတအူးက RFA ကိုပြောပါတယ်
။မြို့ခံတွေရဲ့လူတွေကြတော့သူကခေါ်ဆက်တာတော့ဘာလို့ညာလို့လုပ်နေတယ်။တိုက်ရနေတိုက်ရပါဒီအကိစ္စကိစ္စတစ်ခုတစ်ခုနဲ့တစ်ခုကြားမှာပေါ့နော်အဲ့ဒီနေစားတဲ့ပိုင်းပိုင်းတွေပေါ်ပြီးတော့ပေးရတော့ရှိတယ်အာပြီးတော့တို့ကတို့ပဲအဲ့ဒီတို့မှာတည်ထားပြီးသားအကြောင်းရတွေအပေါ်မှာတို့ကအဲ့ဒီအကြောင်းရတွေကိုတကယ်လက်တွေ့မှာဘယ်လိုရှိလဲဆိုလာဆက်တဲ့သဘောပေါ့
အဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဟာတဝဲမြို့ကိုရောက်ရှိနေတာ၄ရက်ရှိနေပြီဖြစ်တယ်လို့ဒေသခံတွေလွတ်လပ်ကိုယ်စားလှယ်တွေရဲ့ပြောပြချက်အရာသိရပါတယ်ဝန်ကြီးချုပ်ဒေါက်တာလဲလဲမော်ကိုခေါ်ယူစစ်ဆေးမေးမြန်းနေတာတွေရှိနေပြီလားလို့အာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ပြောရေးဆိုခွင့်ရှိသူဦးကျော်စိုးကို RFA ကဆက်သွယ်မေးမြန်းရမှာတော
့တာနာတိုက်ပွဲကြီးကျွန်တော်မှဘာမှဟိုဟာပြောဖို့တော့ဘာမှမရှိပါဘူ
းဝန်ကြီးချုပ်ဒေါက်တာလဲလဲမော်ဟာအာဂရီလိုက်စားမှုတွေရှိနေတယ်လို့တဝယ်နဲ့ဖိတ်ကဒေသခံတချို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဘဟုထံတိုင်ကြားခဲ့တာဖြစ်ပါတယ်ဒီတိုင်ကြားမှုတွေနဲ့ပတ်သက်ပြီးတိုင်းလွတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌအပါအဝင်တိုင်းလွတ်တော်အမတ်ဆက်လေးဦးကလက်မှတ်ရေးထိုးကတသက်အထောက်ထားတွေနဲ့နိုင်ငံတော်သမ္မတထံတင်ပြထားပါတယ်။တိုင်းလွှတ်တော်ကတင်ပြတဲ့အစီရင်ခံစာမှာဒေါက်တာလဲလဲမော်ဟာတင်နာခေါ်ယူခြင်းမရှိဘဲဆွေမျိုးနှိစက်သူတွေကိုလုပ်ငန်းတွေချပေးတာ၊သူမဖြစ်သူကိုကိုယ်ရေးအရာရှိခန္ဓာအပါအဝင်ဒဝဲလီရင်ခွင့်ချုံရှင်းကအဖြစ်စက်သိန်း4000ကိုအသုံးပြုတဲ့ကိစ္စမှာလည်းတင်နာခေါ်ယူခြင်းမရှိဘဲလုပ်ငန်းခွင့်ပြုတာတွေပါဝင်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။အဲဒီလိုလက်မှတ်ရေးထိုးတင်ပြတဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တချို့ကိုလည်းအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစစ်ဆေးမေးမြန်းတာတွေရှိနေတယ်လို့သိရပါတယ်။ခေါ်ယူမေးမြန်းခံရတဲ့အမိမဖော်လိုတဲ့လွတ်တော်ကိုယ်စားလှယ်တဦးကအခုလိုပြောပါတယ်
။ကိုရောကိုလည်းစစ်ပြီးပါပြီ။ဟိုအာဂရီရတော့လည်းကိုစစ်ပြီးပါပြီ။အဲတော့ဒီခုနပြောလို့ပေါ့ဒါတွေတော့သိကြတယ်ဒီလိုတော့ရှိတယ်။တော်တော်လည်းကတော့ဒါတွေရှိတယ်ဆိုပြင်ပြပြီးပြီ။အဲ့ပေါ်မှာရေးယူဖို့ရေးမယူဖို့ကတော့သူ့ခုနသက်ဆိုင်ရာတွေရဲ့သဘောထားပဲလို့ပြောချင်ပါတယ်။ဒီလိုတို့တော့ပေါ်ကြပြီ။
ပါတီပုံရိပ်ကိုထိခိုက်နိုင်တဲ့ကိစ္စဖြစ်တာကြောင့်ရှင်းလင်းတဲ့အဖြေတစ်ခုရဖို့လွတ်တော်ကိုယ်စားလှယ်တွေကဆန္ဒရှိနေကြတယ်လို့အမည်မဖော်လိုတဲ့လွတ်တော်ကိုယ်စားလှယ်တဦးကပြောပါတယ်
။ဒါရီကတိုင်းတိုင်းလုံးမကပါဘူး။ကိုလုံးလည်းသိနေကြပြီဆိုတော့လေတခုခုကတော့ဟိုတောင်းရှိတဲ့လူတွေကနေပြီးတော့အဖြေထုတ်ပေးနေချင်တော့ပေါ့နော်။ဒီတိုင်းပဲအရင်တော့လို့ဖြစ်လိုက်ပြက်လိုက်ဆိုရင်တော့လေအချင်းကလည်းသိမရှိတော့ဘူးဆိုတော့အစီအုံးကြီးရပဲပြောပြောနိုင်ငံရေးပဲပြောပြောပေါ့နော်ပါတီပုံရိပ်လွတ်တော်ဆိုရသတိပြန်ကျန်တဲ့တက်တန်းလေးမှာအကောင်းဆုံးမမလို့လို့ပြောရတော့ရှင်းတဲ့တစ်ခုတစ်ခုရောက်တော့တော်တာပေါ့နော်အဲ့ကွယ်အကုန်လုံးလွတ်တော့ကိုယ်စလေကိုယ်လုံးလည်းသူကြီးလက်ဆန္ဒရှိကြတယ်ပေါ့
ဒေါက်တာလဲလဲမော်ကတော့သူ့ကိုဆွဆွဲထားတဲ့အချက်တွေနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုငြင်းဆိုထားပါတယ်ဒါပေမဲ့2016ခုနှစ်စက်တင်ဘာလ17ရက်နေ့စွဲနဲ့ထုတ်ပြန်ထားတဲ့တနင်္သာရီတိုင်းဒေသကြီးအစိုးရအဖွဲ့ရုံးမိစာမှာသူနဲ့ဆွေမျိုးတော်ဆက်တဲ့ NLD ပါတီဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဦးအောင်စိုးရဲ့တမိဖြစ်သူဒေါ်ပွန်းပြူပြူအောင်ကိုဝန်ကြီးချုပ်ကိုရေးအရာရှိဖြစ်ခန့်အကြောင်းဖော်ပြထားပါတယ်ဥအောင်စိုးရဲ့သမတ်ဖြစ်သူမန်နေဂျာအဖြစ်လောက်ကင်နေတဲ့ GGS ကုမ္ပဏီကိုလည်းဝန်ကြီးချုပ်ကလုပ်ပိုင်ခွင့်ချပေးထားတယ်လို့လွှတ်တော်ကိုယ်စားလှယ်တွေနဲ့ဒေသခံတွေကပြောကြပါတယ်ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးပါတီရဲ့ဗိုလ်အလုံးမှုဆောင်ကော်မတီဥအောင်စိုးကသူ့အနေနဲ့မသိရှိကြောင်း RFA ကိုပြောကြားထားပါတယ်ဒီ GGS ကုမ္ပဏီဟာနိုင်ငံတော်ကိုတန်းငွေဗိုလ်ချက်သိန်း800000ကျော်ပေးသွင်းမှုကျန်းနေတဲ့ကုမ္ပဏီဖြစ်ပါတယ်အဲ့ဒီတိုင်စာတွေနဲ့ပတ်သက်လို့ပါတီဗဟိုကအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ထံပြန်လည်ပြပုတ်ခဲ့တယ်လို့တညာသူတွေကလည်းပါတီဗဟိုကခေါ်ယူမေးမြန်းတာတွေရှိခဲ့ပါတယ်။အာဂရီလိုက်စားမှုတွေနဲ့ပတ်သက်ပြီးကြော်စောသတင်းတွေထွက်ပေါ်ရုံနဲ့ NLD ပါတီရဲ့လွတ်တော်ကိုယ်စားလှယ်တွေပါတီဝင်တွေအစိုးရအဖွဲ့ဝင်တွေကိုပါတီရဲ့စီမင်းစည်းကမ်းတွေနဲ့အညီအရေးယူသွားမှာဖြစ်တယ်လို့ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကပြောကြားခဲ့တာရှိပါတယ်။အာဂရီလိုက်စားမှုတိုက်ဖျက်ရေးကိုစီမံချက်ချပြီးဆောင်ရွက်နေတဲ့ NLD ပါတီအစိုးရလက်ထက်မှာအာဂရီလိုက်စားမှုကျူးလွန်နေဆိုပြီးနာမည်ထွက်ခဲ့တဲ့ပါတီရဲ့အစိုးရဖွဲ့ဝင်တချို့နဲ့လွှတ်တော်ကိုယ်စားလှယ်တချို့ကိုအရေးယူတာတော့မရှိသေးပါဘူးကြော်စောသတင်းတွေထွက်ပေါ်ခဲ့တဲ့ပြည်ထောင်စုအဆင့်နဲ့တိုင်းနယ်ပြည်နယ်အစိုးရဖွဲ့ဝင်တချို့ကတော့ယာတုကနှုတ်ထွက်ခွင့်ပေးတာနားယူခွင့်ပေးရတာရှိခဲ့ပါတယ်ဝန်ကြီးချုပ်ဒေါက်တာလဲလဲမော်ကိုတိုင်ကြားခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးဘယ်လိုအရေးယူမှုတွေရှိနေပြီလဲလို့ NLD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကိုRFA ကဆက်သွယ်မိမြရမှာအခုလိုပြောပါတယ
်ကျွန်တော်တို့တော့ပါတီစည်းကမ်းနဲ့ညီစုံချင်းရှိမှရှိပဲကြည့်ပါလေဒါတိကကျွန်တော်တို့ဘယ်စည်းကမ်းညက်နဲ့ညီမှမသိခင်မှာဘာလို့အရေးယူမယ်ဆိုတာပြောလို့မရပါဘူးခင်ဗျအ
ခုစိတ်ဆင်းရဲဒရာမာစိတ်ဆင်းရဲထုံးလိုက်ရနော်တိုင်ကြခံသူကအပြစ်ရှိတယ်လို့မပြောမချင်းသူကအပြစ်ကင်းတဲ့လူပါပဲ
ဒါအပြင်ပါကရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့ဆုံးမြတ်ချက်နဲ့မသက်ဆိုင်ပဲပါတီရဲ့စီမံစည်းကမ်းတွေနဲ့အရေးယူသွားမယ်လို့လဲဒေါက်တာမျိုးညွန့်ကပြောပါတယ်ဘယ်လိုအရေးယူသွားမလဲဆိုတာကတော့အတိအကျပြောချင်မရှိပါဘူးဒီတကံတွေနဲ့တိုင်းလွှတ်တော်တစ်ခုလုံးကပါတိုင်ကြားခဲ့တဲ့ဝင်းကြီးချုပ်ဒေါက်တာလက်လက်မောင်ကိစ္စနဲ့ပတ်သက်လို့အခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်နဲ့ NLD ပါတီရဲ့ဆုံးဖြတ်ချက်အပေါ်စောင့်ကြည့်ရမယ်လို့တိုင်ကြားသူတွေကပြောကြပါတယ်ခင်ဗျာ